ရခိုင်ပြည်နယ်ထဲမှာတော့ရခိုင်တိုင်းသားလက်နက်ကိုင်တပ် AA နဲ့မြန်မာစစ်အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေကပြင်းထန်လို့အသက်ဘေးလူပြီးတော့ပြင်းနေရတဲ့ကြားကတရားမဝင်လက်နက်ကိုင်တပ်နဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့စစ်ဘေးသင့်ပြည်သူတွေကိုလိုက်လံဖမ်းဆီးတရားစွဲဆိုအရေးယူနေတာကတော့နယ်မြေတွင်းမတည်ငြိမ်မှုနဲ့တရားဥပဒေစိုးမိုးမှုကင်းမဲ့တာကိုပြသရာရောက်တယ်လို့ဒေသခံရခိုင်နိုင်ငံရေးပါတီတာဝန်ရှိသူကပြောဆိုလိုက်ပါတယ်။အခုဆိုရင်တော့ရခိုင်မျိုးခမီစတဲ့ဒေသခံတိုင်းရင်းသားမျိုးနွယ်စုတွေစစ်ဘေးရှောင်နေရတာ8000ကျော်8000အထိရှိလာနေပြီဖြစ်ပြီးတော့သူတို့အတွက်အရေးပေါ်ကူညီကယ်ဆယ်ရေးတွေအရေးတကြီးလိုအပ်နေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်။
တမရော်ကနေပြီးတော့တိုင်းရင်းသားဒေသတွေမှာ2018ဒီဇင်ဘာလ22ရက်နေ့ကနေစလို့2019ဧပြီလ30ရက်နေ့အထိလေးလတာတစ်ဖက်သက်အပြစ်ရက်ဆိုင်ပေးမယ်ဆိုပြီးကြေညာထားပေမဲ့လို့ဒီကြေညာချက်ထဲမှာအကျုံးမဝင်တဲ့စစ်တိုင်းဒေသတချို့တွေကအထူးသဖြင့်ကတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝဒေသတွေမှာရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစိုးရစစ်တပ်တို့ကြားရင်ဆိုင်တိုက်ပွဲတွေပြင်းထန်ပြီးတော့စစ်ရေးတင်းမာမှုတွေဖြစ်နေတာပါလူသေဆုံးဒဏ်ရာရမှုတွေရှိပြီးတိုက်ပွဲတွေပြင်းထန်နေချိန်အသက်လူပြင်းနေရချိန်မှာပဲရခိုင်တမရော် AA နဲ့ဆက်သွယ်မှုရှိတဲ့သတင်းပေါကြားမှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အုပ်ချုပ်ရေးမှုတချို့အပါအဝင်ရခိုင်ဒေသခံကြေးရွာသားတချို့ကိုပါဖမ်းဆီးအရေးယူမှုတွေရှိနေတဲ့အတွက်မတ်လ၁ရက်နေ့တောက်ကြနေ့ကပဲမြောက်ဦးမြို့နယ်ကအုပ်ချုပ်ရေးမှု60နီးပါးရာထူးကနေနှုတ်ထွက်ခဲ့ကြပါတယ်။အခုလိုမျိုးစစ်ဘေးကနေပြေးနေရတာဖမ်းဆီးအရေးယူမှုတွေရှိလာတွေကတော့အုပ်ချုပ်ရေးပြည့်ရင်းလာနေတဲ့ဒေသတွေမတည်ငြိမ်မှုနဲ့တရားဥပဒေစိုးမိုးမှုကင်းမဲ့လာနေတဲ့အနေအထားဖြစ်တယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့အတွေ့အမှုအဖွဲ့ဝင်ဦးအောင်မရကျော်ကအခုလိုသုံးသပ်ပါတယ်
။ပွေးတွေတက်မတော်နဲ့ခိုက်တက်မတော်အေတို့ရှင်းနေတဲ့ဘိုင်းမှာတဲချင်းချင်းဖြစ်ဖြစ်ကြမှာဒီသက်ပြေသူတွေကိုပဲဟိုအကြောင်းမေးလိုက်ပြီးဆိုလို fancy ဒီလို fancy အဲ့လိုမျိုးဖန်နေတဲ့ဘိုင်းကတော့ကျွန်တော်တို့အနေနဲ့အဲ့ဒါကတရားဥပဒေစိုးမိုးရေးဘိုင်းအနေနဲ့ပြောရရင်လေဥပဒေလေး fancy မှုတွေဖြစ်တဲ့ဘိုင်းတော်တော်များများဖြစ်လာတဲ့အတွက်ကြောင့်လေဒီအုပ်ချုပ်ရေးမှုတွေကလည်းပြောမယ်ဆိုတဲ့အကြံကြီးတော့ဖက်တဲ့သဘောမျိုးအဲ့လိုမျိုးကိုကျွန်တော်တို့တုံ့ပြန်လို့ရနိုင်တာပေါ့ဒီဘက်မှာပြောမယ်ဆိုရင်ကျွန်တော်တို့ဒီဘက်အစိုးရဘက်ကတော့ကျွန်တော်ဒီမှာရှိတယ်ကျွန်တော်တို့အစိုးရဖွဲ့ဝန်ကြီးချုပ်တို့တခြားဟိုဘက်ကပြောမယ်ဆိုရင်အဲ့ဒါဘက်ကအဲ့ဒါနဲ့ပဲပဲပြီးကျွန်တော်တို့တစ်ခေဝင်ဝင်အစိုးရဖွဲ့အနေနဲ့တစ်ခေဝင်ဝင်ဝင်ရောက်ပြီးလှုပ်ဆောင်မှုဘက်အားလေးတွေလို့ပဲကျွန်တော်တို့ကမြင်တာပေါ့
ဒီလိုအနေအထားပေါ်မှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်ရခိုင်ပြည်နယ်အစိုးရဘက်ကလည်းတည်ငြိမ်အောင်မထိန်းသိမ်းနိုင်တဲ့အတွက်ဒီစီရင်တင်မာမှုပြိပခါတွေအမြန်ဆုံးပြေလည်နိုင်ရေးအတွက်စီရင်နီးနဲ့မဖြေရှင်းမဲ့သပွဲဝိုင်းထိုင်နိုင်ငံရေးအရာမျက်နှာချင်းဆိုင်ဆွေးနွေးကြဖို့အရေးတကြီးလိုအပ်နေပြီလို့ဦးအောင်မရကျော်ကအကြံပြုပါတယ
်ပြောမယ်ဆိုရင်အကောင်းဆုံးကတော့ကျွန်တော်တို့ခုဖြစ်နေတဲ့တိုက်ပွဲတွေမှာရှင်းရှင်းအဲ့လိုမျိုးသပွဲဝိုင်းမှာထိုင်ပြီးရင်အဲ့ဒါတွေနဲ့ပတ်သက်ပြီးရင်းရှင်းတဲ့လမ်းကြောင်းတစ်ခုကိုဘယ်လိုမျိုးကျွန်တော်တို့နေပြီးရင်ဟိုဖက်ဒီဖက်နှစ်ဖက်လုံးနေရင်အေးချဲအောင်အဲ့လိုမျိုးသပွေးဝိုင်းမှာထိုင်ပြီးရင်ကျွန်တော်တို့ဆွေးနွေးနိုင်နေဆိုရင်တော့ဒီဖက်ကျွန်တော်တို့ပြည်သူတွေနေနာနေတဲ့ဘိုင်းကနေနေလောက်ဟိုရော့ချစောနိုင်တဲ့အတိုင်းတော့ရှိနေလို့သုံးသက်တာပေါ့ပုံလုံးကိုရင်းပြီးအဲ့လိုမျိုးဖက်စီးပြီးထောင်ချမယ့်အလုပ်တွေအဲ့လိုမျိုးလုပ်နေတာတော့လုံးဝကျွန်တော်တို့ဟိုအဲ့ဒါကမတရားဘူးလို့တော့သုံးသက်နေတာပေါ့
အခုလက်တလောအခြေအနေမှာတော့ဒေသတွင်းတိုက်ပွဲတွေဆက်ဖြစ်နေဆက်ဖြစ်ပြီးဒေသခံရခိုင်မျိုးနွယ်စုတွေဖြစ်တဲ့မျိုးခမီစတဲ့စစ်ဘေးရှောင်ပြည်သူတွေက8000လောက်အထိထွက်ပြေးတိမ်းရှောင်နေကြရတဲ့အနေအထားဖြစ်တယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကကိုစောစောထွန်းကပြောပြပါတယ
်အခုတော့ဆိုကျွန်တော်တို့ဆိုသတင်းအရဆိုလို့ရှိရင်တော့ကျွန်တော်တို့တင်မရှင်းအရဆိုလို့ရှိရင်တော့8000နဲ့400ကျော်ကျော်တော့ရှိပြီမဟုတ်ရဲ့အများဆုံးကတော့မျိုးနဲ့ခမိန်များပါတယ်မှာ
မျို
းခမိန်လိုခိုင်ပေါ့နော်အဲ့ပုံမျိုးကများပါတယ်လက်တော့ဒုက္ခသည်တွေရဲ့အခြေအနေကလည်းအခုကဒီမြောက်ဘက်မှာဆိုလို့ရှိရင်နောက်ထပ်အင်ကောင်စုတရားကျော်လောက်တူလာတယ်ပေါ့လေနော်မြောက်တရားဆိုတော့လူရအထိ2300လေးတော့တူလာတယ်ပေါ့မှာရယ်အဲနောက်တစ်ခုကကြတော့အိဒီဒေသမှာလူတွေအဖက်စီခင်ရတဲ့မိသားစုတွေတောက်ဆုံတဲ့မိသားစုတွေနောက်ပြီးတော့မှဒီကျင်းမိုင်းချွေးရင်းပြီးတော့မှဆေးုံတဲ့ဖို့လို့လည်းမိသားစုတွေကိုကျွန်တော်တို့ကဝင်ကြီးအထောက်အပံ့ပေးနေတယ်ကျွန်တော်တို့ကမ
ှစစ်ဘေးရှောင်ပြည်သူတွေအတွက်အရေးပေါ်တောက်သုံးရေးအများသုံးတန့်စင်ခန်းတကိုးရေးတန့်ရှိရေးနဲ့ကုညီကယ်ဆယ်ရေးအတွက်လူသားချင်းစာနာမှုဆိုင်ရာပစ္စည်းတွေစေဝါနဲ့စားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေတယ်လို့လည်းကိုစောစောထွန်းကပြောပါတယ
်အဲ့ဒီ area ကလောလောလည်းလည်းမှလူ့ကျွမှုမရှိသေးတဲ့အခြေအနေရှိတဲ့အခါကျတော့ဒီကုညီထောက်ပံ့တဲ့အဖွဲ့အစည်းတွေလာရောက်မှုက ဟိုအကဲပဲအရင်နေပါလေအဲ့တော့ပြောရှင်ကတော့သူတို့စာဝဲနေကိုကျွင်းကျုံတလို့ဒီအပီစီတချို့ကပေးတာရေနောက်ပြီးတော့ဒီကတခဲရောနင်းစက်တွေကပေးတာရေဒီနေပဲသူတို့ဖြစ်သူတို့စနေရပါတယ်မှ
ာ
နေနေဆံမလေးပဲသူတို့ကအကုန်လုံးစူးစူးပြီးတော့ပဲဒီဖုန်းကြောင်တွေမှာစာတင်ကြောင်တွေမှာစူးပြီးတော့နေရပါတယ
်အခုလိုမျိုးတိုင်းသားလက်နက်ကိုင်းနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကဆက်ဖြစ်လာနေတဲ့အတွက်ပြည်နယ်တွင်းကဒေသခံပြည်သူတွေပို့ပြီးတော့မှအတိဒုက္ခရောက်နေကြရုံသာမကလက်နက်ကိုင်းတပ်ဖွဲ့တွေနဲ့ပတ်သက်ဆွနယ်မှုရှိတယ်ဆိုပြီးဖမ်းဆီးအရေးယူမှုတွေရှိလာနေတဲ့အတွက်ဒေသတွင်းမှာတရားဥပဒေစိုးမိုးမှုကင်းမဲ့လာနေတဲ့အနေအထားဖြစ်နေတာလို့ဒေသခံတွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်